Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ13ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA Burmese News Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲတက်ခင်ဆာယောဂနဲ့ဆေးရုံမှာကွလွန်သွားပါတယ်။ပြည်သူ့သမ္မတနဲ့ချက်ဖက်ဝါဒတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပြည်သူ့နိုင်ငံတော်အားလားရဲ့အခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သူ့မှာရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမသိမ့်ကြီးထိုင်နေသူကြီးညာပေးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ်မှာမြန်မာနိုင်ငံကိုရောက်နေတဲ့ကုလဆိုင်ရာအထူးကိုယ်စားလှယ်ကမေးမြန်းစုံစမ်းခဲ့တဲ့အကြောင်
းဥပဒေအရကျွန်တော်ဒီကအရင်တန်ကြားမယ်ဒါပေမဲ့ဒီဥပဒေမှာအားရချက်တွေရှိတယ်အဲ့ဒါကျွန်တော်ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ချုံငုံပြီးတော့လေဒီပုဂ္ဂလိကမီဒီယာပေါ်ကလည်းမီဒီယာ
မှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးအောင်လှထွန်းရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကတက်မတော်နဲ့ပတ်သက်လို့မှတ်ချက်စကားတချို့ကိုအစိုးရထံတင်ပြတဲ့အထိတက်မတော်ဘက်ကတုံ့ပြန်မှုအပေါ်မှာနှစ်ဖက်စလုံးအပေါ်ကိုတုံ့တက်ချက်တွေထိုင်းနိုင်ငံမှာလူကုန်ကူးခံရပြီးအရမအလုတ်စီခိုင်ခံရသူကလေးငယ်တွေပါဝင်မြန်မာအလုတ်သမား16ဦးကိုကယ်တင်ခဲ့ပုံစတဲ့မြန်မာသတင်းလွှာတွေအပြင်တမရရွေးကောက်ပွဲစီရင်ရေးကာလအတွင်းရုရှားနဲ့ပတ်သက်မှုသတင်းတွေကြောင့်တမရအင်ဗျူတော်ကိုနိုင်ငံရေးရဖိအားပေးနေခံရတဲ့အချိန်မှာပဲ FBI အကြီးအကဲတစ်ဖြစ်အစိုးပြုခံရသူကကြားနာပွဲမှာထွက်ဆိုချက်တွေအကြောင်းကိုနားဆင်နိုင်ကြပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ရှင
်အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲအသက်ကင်ဆာယောဂနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လူရှောက်ဘူဟာအသက်ကင်ဆာနောက်ဆုံးအဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးကျင်းသားတူဖြစ်ရှင်းနစ်ချနေခဲ့ရတဲ့အချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာပဲကွယ်လွန်သွားခဲ့တာပါ။မကွယ်လွန်ဝင်နောက်ဆုံးအချိန်တွေမှာတော့ကျန်းမာရေးပြည်သူဆက်ရှိမှုပေးခဲ့တဲ့အချိန်တွေနဲ့မိသားစုကအမေရိကန်ဓမ္မမုတ်ဂျာမနီနိုင်ငံမှာစေကုသမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်စိုးရွားကငြင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအချိန်တွေလည်းကြုံခဲ့ရပါတယ်။စိုးရွားရဲ့ကန့်သတ်မှုတွေကျန်းမာပဲနာမည်ကျော်စာရေးဆရာကောလိပ်ချောင်းကတိကတူလည်းဖြစ်တဲ့လူရှာဘွားတရုတ်ရွေးရအစင်လာတွေကိုပုံမှန်လင်းလင်းဝေဖန်လေးရှိပြီးတခြားစပေးသမားတွေကိုလည်းကိုပန်ဟန်နဲ့ဖန်တီးကြဖို့တိုက်တွန်းခဲ့တဲ့သူပါနယူးယောက်ကိုလံဘီယာတက်ကဆိုမှာကျောင်းတက်နေချိန်မှာပဲ1989ခုနှစ်ကတရုတ်နိုင်ငံမှာကျောင်းသားတွေဦးဆောင်တဲ့ပြည်နယ်မင်းရင်းမြင်လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့ပါတယ်ကျောင်းသားလှုပ်ရှားမှုတွေကိုသူထက်တန်ရုံနှိမ်နှင်းခဲ့တဲ့ဇွန်လ4ရက်နေ့နောက်ပိုင်းမှာတော့အာဏာပိုင်တွေကသူ့ကိုဖမ်းဆီးထောင်ချခဲ့တာပါ1992ခုနှစ်မှာပြန်လည်လွတ်မြောက်လာပြီးနောက်မှာလဲနိုင်ငံပြုရင်ပြောင်းလဲမှုတွေတောက်ဆုံမှုကြောင့်ထပ်မံဖမ်းဆီးခံခဲ့ရပြီး1996ခုနှစ်ကနေ1999ခုနှစ်ထိအလုပ်ချင်းစကန်မှာထောင်ဒဏ်3နှစ်ကြာခံခဲ့ရပါတယ်2008ခုနှစ်မှာတော့နိုင်ငံပြုရင်ပြောင်းလဲမှုတွေလွတ်ဆောင်မှုတိုက်ထွန်းထားတဲ့ Chapter 08စာတမ်းကိုပြုစုခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေဖမ်းဆီးရခံခဲ့ရပြီးအတိုက်ခံတွေကိုအရေးယူရမှာ3နှစ်ရှိတဲ့နိုင်ငံတော်နှောက်ယှက်ဖြစ်စည်းမှုနဲ့ထောင်ဒဏ်7နှစ်အပြစ်ပေးခံခဲ့ရတာပါ2010ပြည်နှစ်မှာတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ကြိုးပမ်းမှုတွေအတွက်လူရှာဘွားနိုဘယ်ညင်ညင်းစုချီးမြှင့်ခံခဲ့ရပါတယ်
။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ယာပြည့်အထိမ်းအမှတ်နဲ့အတူဘက်စီဂျီလ်ပြင်သစ်နိုင်ငံတော်အလရရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့တနှစ်လောက်တုန်းကတော့ပြင်သစ်နိုင်ငံပါရီမြို့ဟာအကြမ်းဖက်သမားတွေလှုပ်ရှားရာနယ်မြေတစ်ခုအဖြစ်အင်မတန်ကိုထိန်းချုပ်ရခက်ခဲပြီး NDA ကြီးလာတဲ့မြို့တစ်မြို့အဖြစ်သမ္မတထရန့်ကပြောဆိုထားတာပါ။ IS Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွွားတွေအတွက်ကမ္ဘာအဆင့်မီမြို့တော်အဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမကြသေးခင်ကပဲပြောဆိုထားပါတယ်။2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲပါရီမြို့ကိုကိုးစားပြုတင်းမြောက်ခံထားရသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့နိုင်ငံတော်အလတ်ရဲ့အခမ်းအနားကိုတရားဖို့ပြင်သစ်သမ္မတရဲ့မကြားသေးခင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့တာပါ။ဒီကနေ့ခီးစင်မှာတော့ပြင်သစ်သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာတုံးဆောင်ပြီးပြင်သစ်အေဂရစ်ဟောင်းနပိုလီယံဘိုနာပတ်ရဲ့အုပ်ဂုကိုလည်းတွားရောက်လက်ပတ်ဖို့စီစဉ်ထားပါတယ်။သမ္မတထရန့်ရဲ့ခီးစင်အတွင်းရုရှားရဲ့အမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကလွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်။ အထူးသဖြင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အထင်အားစီမဲ့သတင်းအချက်အလက်တွေရဖို့သမ္မတထရန့်ရဲ့သားကြီးဆုံးကရုရှားရှေ့နေတယောက်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေကိုအာယုံဆိုင်ခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
ကတနငနဲ့ပါရှန်ပင်လယ်ကွေ့လေးနိုင်ငံကြားမပြေမလည်ဖြစ်နေရတဲ့ကိုတတမန်ရေးရဂျောင်းဝင်ဖြစ်ရှင်းပေးဖို့ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါရှိတ်ဘင်ဟာမက်အယ်သနီနဲ့တွေ့ဆုံမှာဖြစ်ပါတယ်ကတနငငဟာအချမ်းဖက်ဝါရီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးဆော်ဒီအာရေဗျအာရဆော်ဝါမြပြည်ထောင်စု UAE ဘာရိန်းနဲ့အစ်ချင်းနိုင်ငံတို့ကဇွန်လဆန်းမှာကတနငငနဲ့တတမန်ဆက်သွယ်ဖြတ်တောက်ခဲ့ပြီးနောက်အချက်၃ချက်တောင်းဆိုထားကြတာပါကတနငငကတော့စွန်းနှင်းညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချောက်ချာအာနာကိုထိပါခံနိုင်မှာမဟုတ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။ဆော်ရီဦးဆောင်တဲ့လင်းနိုင်ငံအဖွဲ့ကိုဆော်ရီနိုင်ငံဂျေရာမြို့မှာဝန်ကြီးတင်လာဆန်မနေ့တုန်းကတွေ့ဆုံခဲ့ပေမဲ့တွေ့ဆုံမှုပြီးဒရင်တော့တွေကိုတစုံတရာပြောဆိုလာတော့မရှိပါဘူး။တသနာကိုဖြစ်ရှင်းရမှာအချမ်းဖက်ဝါရီတွေကိုဗန္ဒာရေးအကူအညီပေးနေတဲ့ကိစ္စတစ်ခုတည်းနဲ့မကဘဲတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြစ်ရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတူကဆွေးနွေးမှုမတမ်းမီမှာပြောဆိုထားပါတယ်။ရေးစင်စဒီသတင်းပတ်ဆော်ဘိုင်းမှာကတ္တနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီနဲ့တွေ့ဆုံခဲ့ပြီးနောက်အချမ်းဖက်ဝါရီတွေကိုဗန္ဒာရေးရထောက်ပံ့ကူညီမှုတွေကိုထိချုပ်မဲ့စီစဉ်နေတဲ့ပတ်သက်လို့နားလည်မှုစွာကြုံလာတဲ့အခါလက်မှတ်ရေးထိုးနိုင်ငံကြောင်းဝန်ကြီးတီလာဆန်ကကြေညာခဲ့တာပါ။ဒါပေမဲ့လည်းဆော်ရီဦးဆောင်တဲ့လေးနိုင်ငံအဖွဲ့ကတော့အချမ်းဖက်ဝါရတံပြန်တိုက်ဖြည့်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုကျေစွတင်ပေမဲ့နားလည်မှုစွာကြုံလာလောက်နဲ့မလွန်လောက်ပဲအချမ်းဖက်ဝါရကိုအားပေးထောက်ပံ့နေရတယ်ကိုထိချုပ်ရမှာကာတာနိုင်ငံကဘလောက်အလေးထားဆောင်ရွက်တယ်လဲဆိုတော့အနိကဆောင်ကြည့်သွားဖို့လိုအပ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ကြပါတယ်။
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကပြန်လည်ပြင်ဆင်ထားတဲ့ဂျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုဒီကနေ့ကြာသပတေးနေ့မှာ Republican ထက်လွတ်တော်အမတ်တွေကိုချပြဖို့စီစဉ်ထားပါတယ်။ Republican Party နဲ့သမ္မတ Donald Trump အတွဲဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ဂျမ်းမာရေးစောင့်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်။အစောပိုင်းကမူတန်းအပေါ် Republican ကြီးစိုးတဲ့အထက်လွှတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုတ်သိမ်းခဲ့ပါတယ်အထက်လွှတ်တော် Republican အမတ်တွေအနေနဲ့ဩဂုတ်လမှာနှစ်ပတ်လည်အားလိုက်ရမယူခင်ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းကိုအပြစ်သက်ဆောင်ရွက်ကြဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားတာပါကျန်းမာရေးဆောင်ရှောက်မှုဥပဒေကိုသာအတိမပြုတ်နိုင်ရင်တော့သူသိပြီးစိတ်ဆိုးမိလိမ့်မယ်လို့လဲသမ္မတ Trump ကပြောဆိုထားပါတယ်လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာချိန်ကိုလည်းသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်အထက်လွတ်တော်ရဲ့ကနအူးကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုသာကျင့်သုံးရင်နောက်10နှစ်တာကာလအတွင်းကျမ်းမာရေးအာမခံမရှိတဲ့အမေရိကန်ရှိအတွက်22တန်းထိမြင့်တက်လာမယ်လို့ပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလည်းထုတ်ပြန်ထားတာပါအခုပြန်လည်ပြင်ဆင်ထားတဲ့ဥပဒေချမ်းရဲ့အသေးစိတ်အချက်လက်တွေမရှိသေးတာကြောင့်အရင်ဥပဒေချမ်းနဲ့ဘလောက်ကွာခြားမှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားတပ်ခံကောင်းဆောင် Boris Nemtsov လောက်ကျန်တပြတ်သူဖြစ်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့သူကိုဒီကနေ့မှာပဲထောင်ဒဏ်အနည်း20အပြစ်ပေးလိုက်ပါတယ်တရားလိုရှင်တွေကတော့လောက်ကျန်တပြတ်သူဇော်ရတာယက်ကိုတတိယကျုံးအပြစ်ပေးဖို့မနေ့တုန်းကပဲရှောက်လဲထားခဲ့ကြပေမဲ့အခုနောက်ဆုံးထောင်ဒဏ်အနည်း20စီရင်ချက်ချဖို့တရားရုံးကဆုံးဖြတ်ခဲ့တာပါမော်စကိုမြို့တော်ခရမလင်နန်းတော်နဲ့မလန့်မကန့်မှရှိတဲ့တရားတစ်ခုပေါ်မှာ2015ခုနှစ်ကအတိုက်ခံခေါင်းဆောင်ကိုပြစ်ခတ်တပြတ်ခဲ့မှုမှာပါဝင်ပတ်သက်နေသူတွေဖြစ်အပြစ်ရှိကြောင်းတရားရုံးကတွေ့ရှိထားသူနောက်ထပ်လူ၄ဦးကိုတော့ဒီကနေ့မှာပဲထောင်ဒဏ်17နှစ်ကနေ19နှစ်အထိအတိအကျအပြစ်ပေးခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်အတွက်အဓိကနိုင်ငံရေးတိုက်ခိုက်သူဖြစ်ခဲ့တဲ့နမ်ဆော့လောက်ကျန်တပြတ်ခံရတဲ့အတွက်ရုရှားနိုင်ငံရေးအတိုင်းဝိုင်းကြားမှာလည်းတုံ့လုံးစရာဖြစ်ခဲ့ရတာပါလောက်ကျန်တပြတ်သူဖြစ်အပြစ်ပေးခံရတဲ့ဒါဒါရီယာဖာချစ်ချင်းညာကောင်းဆောင်ရမ်ဇန်ကာရာယော့ဖ်ရဲ့နိုင်ငံရေးတပ်ဖွဲ့မှာအရာရှိတူလည်းဖြစ်ပါတယ်တိုက်ခိုက်ကောင်းဆောင်နမ်ဆော့ရဲ့မဟာမိတ်တွေကတော့ရုရှားစိုးရဆုံဆန်းစစ်ဆေးသူတွေကလောက်ကျန်တပြတ်မှုမှာချစ်ချင်းညာကောင်းဆောင်ကာရာယော့ဖ်ကိုလည်းပါဝင်ပတ်သက်မှုရှိမှရှိဆိုတာကိုတော့စုံစမ်းဖော်ထုတ်ဖို့ပြောကွက်ခဲ့ကြောင်းလည်းဝေဖန်ထားကြပါတယ်
ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ်2018ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2018ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး10.5%ခိုင်နှုန်းအထိတိုးလာခဲ့သလိုတင်ပို့ကုန်ပမာဏဟာလည်း 29.1% ခိုင်နှုန်းတိုးခဲ့တဲ့အကြောင်းတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းခဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံဆန်းတမှုတွေကိုထိန်းချုပ်ဖို့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေပိုတိုးလာမယ့်အလားအလာတွေရှိပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေတွေကိုဗြိတိန်နိုင်ငံရဲ့ဥပဒေတွေမှာပြောင်းလဲကျင့်သုံးနိုင်မဲ့ဥပဒေတစ်ခုဗြိတိန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ဆက်စုနှစ်တွေနဲ့ချီကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချိန်ယူဆောင်ရမယ့်လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတစ်ရပ်ဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအားရောက်သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့တနေ့လောက်ကလူမှုဆန္ဒခံယူကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားသူတွေကပုတ်ကတိကအနိုင်ရခဲ့ကြတာပါပြည်တွင်းဥပဒေတွေကိုပြင်ဆင်မွမ်းမံမှုတွေအပြင်နှုတ်ထွက်ဖို့အသေးစိတ်အချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019ခုနှစ်မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာလည်းဖြစ်ပါတယ်
ပါကစ္စတန်အနောက်တောင်ပိုင်းမှာရဲတပ်ဖွဲ့ဝင်၄ဦးကိုအစ္စလမ်စစ်သွေးကြွတွေကဒီသတင်းပတ်အစောပိုင်းမှာပဲပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။ဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ခွီတာမှာတနင်္လာနေ့ကပုံမှန်ကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနတ်သမားတွေကလမ်းမှာပြစ်ခတ်တပ်ဖြတ်ပြီးထွက်ပြေးသွားခဲ့တာဖြစ်တဲ့အကြောင်းဒေသခံအစိုးရရဲ့ပြောခွင့်ရကပြောပါတယ်။တည်ဆုံးသူတွေထဲမှာဒေသခံအစစ်မြေရဲရာရှိတအူးလဲပါဝင်ပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ခွဲတစ်ခုဖြစ်တဲ့ဂျမာတူအာရာကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်ရှင
်။ဂျာသာပြင်းနေညပိုင်းထိတ်တက်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကီထိုက်တို့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှားဆင်ရပါမယ်ရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Jan Healy ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖမ်းဆီးခံရတဲ့သတင်းတောက်တွေကိစ္စနဲ့တခြားသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။ဒီတိုင်ငင်တို့ကတော့စစ်တွေမျိုးကအောင်မင်္ဂလာနဲ့တက်ကြွပြင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခရီးစဉ်နဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လူအခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့မောင်တော်မြို့နယ်နဲ့စစ်တွေတို့ကဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်ပြန်ရောက်ချိန်မှာလည်းစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဦးအောင်လာထွန်းကအခုလိုပြောပြတာပါ။စာ
နယ်ဇင်းခံလိုက်ရတဲ့ဒလင်းသမားတွေ့ရောက်ပြီးဒီ TVB နဲ့ ARD အဲ့ဒီသူတို့ရဲ့အခြေအနေပေါ့သူတို့နဲ့ပတ်သက်လို့ကျွန်တော်ဘာတွေလုပ်ပေးခဲ့လဲနောက်တစ်ခုကဒီတခြားဒီချောစစ်ချောက်ကကြီးနဲ့ပတ်သက်လို့အရေးယူခံထားရတဲ့သတင်းသမားတွေအကြောင်းကျွန်တော်ရှင်းပြတာပေါ့လေအားလုံးဘယ်လောက်ရှိပြီဘယ်လိုရှိပြီကျွန်တော်ဘာတွေလုပ်ခဲ့တယ်တချို့ဟာတွေကအောင်မြင်တာတွေရှိပါတယ်ကျွန်တော်များများအဲ့ဒါလည်းကျွန်တော်ရှင်းပြပါတယ်နောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာဌာနအစည်းအဝေးမှာကျွန်တော်တို့ဥတွေရစီကျွန်တော်တို့ဒီကအရင်တန်ကြားမယ်အဲ့ဒီဥတွေပါအားရကြတွေရှိတယ်အဲ့ဒါကျွန်တော်တို့ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ခြုံငုံပြီးတော့လေဒီ public media ပေါ့ private media ဟာဘယ်လိုမှ joking မကိုက်ဘူးပေါ့လေ commercial viability မရှိတဲ့အတွက်ကြောင့် public သတင်းစာတွေဟာကြာကြာမခံနိုင်ဘူးအောင်မြင်မြင်မရကြည့်နိုင်ဘူးအဲ့ဒါကိုလေကျွန်တော်တို့ဒီချက်ရှင်းပြခဲ့ပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တွားရောက်ခဲ့တဲ့ key scene တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပြပါဗျ။အ
ော်မောင်တော်မျိုးတစ်ခုပဲဆိုပြီးအဲ့ဒီကဟိုဘောဒီကကအာနာပါဒီနဲ့တွေ့တယ်။နောက်ပြီးတော့ကျွန်တော်တို့အဲ့ဒီမှာအရှိအ UN ဟိုလေ INGO ဖွဲ့နဲ့တွေ့တယ်။အဲ့ဒါပဲဆိုပြီးဘယ်မှဆက်မသွားဘူး။ဟုတ်ကဲ့အဲ့ဒီမောင်တော်လည်းရောက်ခွင့်နဲ့ညနေစောင်းသွားပြီ။ညနေစောင်းလာဆိုကျွန်တော်ဆက်သွားဖို့ညာနောက်နောက်ပြီးဒီနေ့မနေ့ကလည်းဟိုမနေ့ဆိုတော့စစ်တွေကိုကျွန်တော်တို့ပြီးဖို့ပြန်စီရတယ်လားစစ်တွေကနေအာညဘုံပြန်လာပါကဲမ်ကဒီနေ့စစ်တွေမှာတော့အောင်မင်္ဂလာရောက်တယ်နောက်တက်ကြွပြေရောက်ပြေအဲ့ဒါပဲသူများစ ချင်းကတော့အဲ့လောက်ပဲရတယ်။ဟုတ်ကဲ့။သူကျွန်တော်ရန်ကုန်ပြန်ရောက်နေပါပြီ။ဟုတ်ကဲ့
။ဒီပြင်ရခိုင်ခီးစင်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့သူသတ်မှတ်ထားတဲ့နေရာတိုင်းကိုတွားရောက်ခွင့်ရှိမရှိနဲ့စိတ်ကြေနပ်မှုရှိမရှိဆိုတာကိုတော့လာမယ့်ဇူလိုင်21ရက်နေ့မှာလုံမဲ့သတင်းစာရှင်းလင်းပွဲကျမှသာအဖြစ်ပေးမယ်လို့သူကပြောပါတယ်။ဒီကနေ့ကုလသမဂ္ဂအထူးကိုယ်စားလှယ်စစ်တွေမြို့ကအောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်ချိန်မှာနိုင်ငံသားစီစီမှုလုပ်ငန်းများချော့ချော့မော့မော့ဖြစ်ဖို့နဲ့စားဝတ်နေရေးအခက်အခဲရှိတာတွေကိုတင်ပြခဲ့တယ်လို့အဲဒီကန့်ကတာဝန်ရှိသူတဦးဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးအောင်တိန်ကအခုလိုပြောပြပါတယ်
။ဘာလို့ကျွန်တော်ကနိုင်ငံသားပြည်ဆိုင်တဲ့စားဝတ်နေရေးကိစ္စပေါ့။ကျွန်တော်စားဝတ်နေရေးအခက်ရှိရဲ့ဒီမှာကဟိုကတော်ဝန် IDP ကမဟုတ်ပါကျန်ဘာမှအလူမရဘူးပေါ့။အဲဒါတွေတင်ပြတယ်နောက်ပြီးတော့နိုင်ငံသားပြည်ဆိုင်ရှောင်းရှောင်းအဖွဲ့ကတော့တင်ပြဖို့တဲ့ကျွန်တော်ဒါပဲရှိနေတယ်။သူကလာမပြောဘူးသူပြတာဟောပြောတယ်တော့ကျွန်တော်တင်ပြတဲ့ဥစ္စာကိုသူကတော့ပဲတပည့်သူကမှသူကသားလူကြီးစင်းနဲ့ပြည့်တယ်ရှင်မပြောမယ်ဆိုပြီးတော့တင်ပြတာဒါကျွန်တော်ဆိုရဟောပေါ့လူကြီးစင်းတမတော်ဘာလို့ပြည့်တယ်ရှင်မပြောမယ်လို့ပြောတယ
်ဟုတ်ကဲ့ပါ
အောင်နိုင်ဖို့လည်းပဲပြတာ
ရခိုင်ခီးစဉ်အတွင်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လုံခြုံစွာတွာလာနိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကအကောင်းဆုံးကူညီပံ့ပိုးပေးခဲ့တယ်လို့သူပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင
်မေခစုံစမ်းတင်ပြခဲ့တာပါရှင်အခုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမတော်ကြားကမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးအခြေအနေကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ပေါ်ဝေဖန်ခဲ့တာနဲ့ပတ်သက်လို့တက်မတော်ဘက်ကဦးဖြိုးမင်းသိန်းကိုစစ်စစ်အရေးယူပေးဖို့အစိုးရထံတင်ပြခဲ့တဲ့အထည်အချင်းနေတင်မှလာတာဟာတိုင်းပြည်ပြန်လဲတင်မြတ်ရေးမှာအဖို့ထစ်ဖြစ်စေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်အစင်းမြင့်အစိုးရအရာရှိတာဝန်ယူထားသူတွေအနေနဲ့ပြန်လဲတင်မြတ်ရေးကိုထိခိုက်စေနိုင်တဲ့ပြုမှုပြောဆိုမှုတွေသတိထားဖို့လိုတဲ့အကြောင်းဝေဖန်တာရှိသလိုတက်မတော်ဘက်ကအကဲဆက်လွတ်တဲ့အနေအထားတွေကိုလည်းထောက်ပြမှုတွေရှိနေတဲ့အကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားပါရရှင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိဘူးစစ်ဖက်ဆိုတာအရက်သားအုပ်ချုပ်ရေးအောက်မှာပဲရှိရမယ်လို့ပြောဆိုလိုက်တဲ့အပြင်ကာကွယ်ရေးဦးစီးချုပ်ဆိုတာဟာပရိုတိုကောအရညွှန်ကြားရေးမှုအဆင့်ပဲရှိတယ်လို့ပြောလိုက်တာကြောင့်ဒီပြောဆိုမှုဟာရေရှည်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့ဆိုပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုစစ်စစ်ရေးယူပေးဖို့နိုင်ငံတော်အစိုးရထံကိုတက်မတော်ကတင်ပြတောင်းဆိုထားတာပါဒီလိုတင်းမာမှုတွေဖြစ်လာတာဟာပြည်ပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့အချိန်ပြီမှာအဖူထစ်တွေဖြစ်လာစေလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပြောဆိုပါတယ်
။ဟို NLD ရဲ့ policy လားသူတို့ဘက်ကစဉ်းစားနိုင်တာပေါ့။နော် GC ထဲမှာပါတဲ့ပုဂ္ဂိုလ်တယောက်အဲ့ဒီလိုပုဂ္ဂိုလ်ကနော်ဒါကာကွယ်ရေးနဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ကိုဒက်ရိုက်ပြောဟောလာတယ်ပြောဟောတဲ့နေရာကလည်းပဲအားလုံးကြည့်တဲ့အချိန်ပဲ။နော်ဒါနိုင်ငံရေးအကျဉ်းသားများနဲ့ပတ်သက်တဲ့နော်စကားပြောပွဲမှာပြောရဆိုရင်ကိုယ်ဘက်ကလေနှစ်ဖက်သုံးဖက်များညှက်ပြီးတော့လက်ရှိနော်ဒီတက်ကိုတိတ်ဖို့များနော်ဒါစပြီးတော့စစ်မျက်နှာဖွင့်ပြီလား NLD ဆိုရရဲ့ policy လားဦးဖြိုးမင်းသိန်းလွတ်ခနဲ့ပြောမိတာလားဆိုတော့သူတို့ဘက်ကလေသုံးဖက်နေကြတယ်ဖြစ်နေတယ်ကျွန်တော်ဘက်ကတွေးကြည့်တာပါအဲ့တော့ဘယ်လိုပဲဖြစ်ဖြစ်အခုခင်းချင်းဟာစစ်တပ်ရဲ့ပစ္စဆိုင်ရေးကိုအထူးတစ်တော့ဖြစ်စီတယ်ဗျအဲ့လိုအထူးတစ်ဖြစ်ချင်းဒီ NLD ဆိုရရဲ့မျိုးသားညီညွတ်မှုရည်မှန်းချက်ပေါ့ဗျာ peace process တစ်ခုလုံးပေါ်မှာသွားပြီးထိခိုက်နိုင်ပါတယ်
မြန်မာနိုင်ငံအနေနဲ့အခုချိန်မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုတွားနေစေငြင်းငြိမ်းနဲ့ပြန်လည်တင်းပြက်ရေးတိစောက်နေစေကာလဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့အကဲဆက်တဲ့အပြုမှုမျိုးတွေကိုသတိထားဖို့လိုတယ်လို့နိုင်ငံရေးလှိလာဆောင်ကြည့်သူတူဦးဖြစ်တဲ့ဦးအောင်သူငင်းကပြောပါတယ
်ရပ်ပတ်စစ်ပတ်ဆက်ဆံရေးသဘောကြတော့ကျွန်တော်တို့နိုင်ငံကပြောမယ်ဆိုလို့ရှိရင်အခုချိန်အထိကဒါဒီမိုကရေစီကိုသွားတော့မယ်ပေါ့နော်ဟိုပို့ပြီးတော့ဟိုပွင့်လင်းလာဖို့ပို့ပြီးတော့ဟိုဒီမိုကရေစီအားကောင်းလာဖို့လုပ်တဲ့အချိန်ပေါ့နော်အဲဒီအချိန်မှာကြတော့ဒါလက်တွေ့အရှိတရားပဲတော့စစ်တပ်ကသူ့မှာအာဏာလည်းရှိသေးတယ်နောက်မှာသူ့မှာဆုံးဖြတ်ပိုင်ခွင့်လည်းတစုံတရာရှိတယ်ပေါ့နော်ဆိုတော့ဒီအနေထားကိုတော့ကျွန်တော်တို့ဘာခေါ်မလဲမိသားလို့လည်းမရဘူးပေါ့ဆိုတော့ဒါမျိုးတော့ဟိုမြင်မိပါတယ်ဆိုတော့အဲ့တော့တစ်ဖက်ကလည်းဟိုသူတို့ဘာခေါ်မလဲသွားစားတာမျိုးပေါ့နော်ဒါမှမဟုတ်လို့ရှိရင်အသလွတ်နေရင်လည်းသွားပြီးတော့ဆက်ဆံရေးပြတ်သွားမယ့်ကိစ္စမျိုးပေါ့ဒါတွေကစဉ်းစားသင့်တယ်လို့ထင်ပါတယ်
အခုဖြစ်ရပါဝင်စစ်တပ်ဟာသူ့ဘော်ဝေဖန်မှုတွေကိုလက်မခံတဲ့အခြေအနေတွေရှိနေတာကြောင့်စစ်တပ်အနေနဲ့သိပ်ပြီးတော့များအကဲဆက်လွန်ရာကြာနေပါလားဥောက်သူကြီးကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာတော့သူတို့စစ်တပ်ဘက်ကဟိုဘာကော်ပလက်စီးတားရတဲ့သဘောရှိတာပေါ့နော်အဲ့တော့အေးစီးတားရတဲ့သဘောမှာဒီစီးကိုကြော်လာရင်သူတို့ကပတိပေးတယ်ဒါမှမဟုတ်လို့ရှိရင်အခုနောက်ပိုင်းတော့ဘာကော်ပလက်ပြန်တုတ်ပြန်တဲ့သဘောမျိုးလည်းတွေ့ရတာပေါ့နော်ဆိုတော့အဲ့တော့အရင်ဥဝင်ထိန်တခါစကားမှားတယ်ဒါကိုလည်းသူတို့အနေနဲ့ပြောတယ်ဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စပေါ့နော်ဆိုတော့သူတို့ပြောတဲ့စကားလွန်သွားတဲ့ကိစ္စပေါ်မှာလည်းသူတို့ဘက်ကအခုကဒါ
ရေရှည်အပြုသဘောပူးပေါင်းဆောင်ရွက်မှုအတွက်တောင်အခက်အခဲဖြစ်နိုင်တယ်ပေါ့နော်ဆိုတော့အဲ့တော့အဲ့လိုဟာမျိုးအစိုးရကိုတောင်းဆိုတဲ့ဟာတွေပါတွေ့တယ်ဒါကတော့ကျွန်တော်ထင်တယ်သူတို့ဘက်ကတားရတဲ့စီးရဘာလဲတော့သိချာတော့မသိရဘူးဒါပေမဲ့လည်းအေးခုနပြောသလိုပေါ့နော်ဆိုတော့ဒီအပေါ်မှာအထီးမခံဘူးဆိုတဲ့သဘောတော့ရှိပါတယ်
ပြည်ခဲ့တဲ့မေလတုန်းကလည်း NLD ဘိုးအလုံးမှုဆောင်ထွေးရမှုအဖွဲ့ဝင်ဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမှားတွေဖျက်နေတဲ့သူတွေအထက်မှာအချို့တက်မတော်အဖွဲ့စည်းတွေပဲလုံနေသလားဆိုပြီးတော့မှတ်ချက်ပေးပြောဆိုခဲ့တာနဲ့ပတ်သက်လို့တက်မတော်အပေါ်မှာပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ခဲ့ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပူပါတယ်နိုင်ငံရေးလေတာတုံသက်သူတို့ကတော့လက်ရှိနိုင်ငံတော်အစိုးရနဲ့တက်မတော်အကြားဘယ်လိုတင်းမာမှုမျိုးပဲဖြစ်ဖြစ်မျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီအပြောင်းလဲဖော်ဆောင်မှုတွေကိုထိခိုက်စေနေတာကြောင့်ထင်းထင်းထင်းထင်းပြောဆိုကင်တွယ်သွားကြဖို့အရေးကြီးတယ်လို့ထောက်ပြပြောဆိုနေကြပါရဲ့ရှင်
။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တက်မတော်ကြားကအကဲဆက်တဲ့ဆက်ဆံရေးအခြေအနေကြောင့်မှတ်ခင်ဖြူထွေးစူးစီးတင်ပြခဲ့တာပါ။အခုတော့ထိုင်းနိုင်ငံမှာကြေကျွန်တပ်ဖွဲ့အဓမ္မအလုပ်စီခန်းခံခဲ့ရတဲ့မြန်မာအလုပ်သမားတွေကိုကဲတင်နိုင်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအာရမအလုပ်စီခိုင်းခံနေကြရတဲ့ကလေး၃ဦးအပါအဝင်မြန်မာနိုင်ငံသား၁၆ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်တင်ခဲ့ပါတယ်။တနက်နဲ့ချင်းချောက်စီခိုင်းတာကိုခံနေကြရသူတွေကိုအခုလိုတွားရောက်ကယ်တင်ရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကလည်းကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာဂာတီဝပြည်နယ်ကတာပိုင်မြို့နယ်တဲကလေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလီပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား၁၆ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတရင်အချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။၁၀ရက်၊၉ရက်၊၈ရက်နောက်ပြီးတော့၁၇ရက်နေ့မနေ့ပိုင်းလောက်ထိကျွန်တော်တို့က၄ရက်လောက်ထိခက်ခက်ခက်ခက်ကျွန်တော်တို့လိုချင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်ရောက်ရတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ဒီဆိုင်ကိုကျွန်တော်တို့ကတင်ပို့တယ
်ကလေး၃ယောက်အပါအဝင်လူ၁၆ဦးကိုတွားရောက်ကယ်ဆယ်ရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်ဆယ်ခဲ့သူဦးဆိုင်အေးကပြောပြပါတယ
်ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြုံပေါက်ကွဲနေဆိုတော့အကုန်လုံးသွားတာလာတာဆိုအကုန်လုံးတတိထားနေရတယ်ဒီနေမျိုးကလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့
အသက်၁၄နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလားကျော်ရှိဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတယ်သူတို့ကဒါလုပ်ပြီဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ဘုံကြီးကိုပုတ်တယ်ဘုံဘုံတကယ်ကျွန်တော်တို့ပြန်မပြောင်းဝဲဘူးနော်သူတို့ကခောက်တယ်ဆိုတော့တစ်ခါတနေ့နဲ့ရှောက်တယ်သူတို့တနေ့နဲ့ရှိကိုပိတ်တယ်နော်တိုင်းနေရလမ်းတယ
်အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုတ်သမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြောက်ရီမြို့မှာရှိနေကြတာပါဒီထဲကလူငယ်တူကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြောက်ရီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပွဲစားတွေကနေတဆင့်အခုလေဘော်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ်
မြောက်ရီကိုထွက်လာတော့မြောက်ရီမှာပွဲစားနေတို့တယ်ပွဲစားကကျွန်တော်တို့တင်ပေးလိုက်ရတယ်တင်ပေးလိုက်ရနားလည်ကြလို့ဒီမှာအဖမ်းစီတအားများတော့လမ်းစီရှာတော့ရှာရမရတာနဲ့ဒီမှာပက်စနီလီကိုတခါပွဲစားခေါ်ယူပလိုက်ရ
တက်30ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေဘော်မှာ9နှစ်ခန့်အလုပ်လုပ်ခဲ့ပြီးမှအဲ့ဒီလေကနေတဆင့်မလေးနယ်ဇက်ကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်။ပွဲစားကလည်းမလေးမှာစီလို့ရတယ်လို့ပြောတယ်လေကော။ဒါနဲ့ကျွန်တော်တို့အဲ့ဒီကိုထိပလိုက်တယ်။ပန်လည်းကိုထွက်တဲ့အင်းကြီးနဲ့မရဘူး။အလောက်အကုန်လုံးလောက်ရတယ်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကျဉ်းပေါင်း28ကျဉ်နေနေကြရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနှိမ်နှင်းခြင်း၈ကြိမ်မှာလိင်အလုံသမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း၈ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာထိုင်းနဲ့မြန်မာပါဝင်နိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့်တီယာ2ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်ဆောင်လုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက်တီယာ2စောင့်ကြည့်စည်းနဲ့မှာသတ်မှတ်ခံရတာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေဒီမှာပဲရန်နာပြရစေအခုနိုင်ငံတကာသတင်းလွှာမှာတော့သမ္မတက FBI အကြီးအကဲအသစ်အဖြစ်အစိုးပြုခံထားရသူကအထက်လွှတ်တော်ကြာနာပွဲမှာဘာတွေကိုဘယ်လိုထွက်ဆိုခဲ့သလဲဆိုတာကိုပြောပြပေးပါဦးမယ်သမရအင်ပြူတော်ကပေးနေတဲ့နိုင်ငံရေးအရာဖိအားတွေကိုစန့်ကျင်သွားမဲ့အကြောင်းနဲ့ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေအပေါ်အထူးကောင်စီကဆက်ပြီးစုံစမ်းစစ်ဆေးနေတာကိုထောက်ခံတဲ့အကြောင်းဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲအဖြစ်ခန့်အပ်ရေးသမရထရမ့်အဆိုပြုထားသူကပြောပါတယ် FBI ဒါရိုက်တာဟောင်း James Comey ကိုစက္ကန့်ဖို့အဆိုပြုခံထားရတဲ့ Christopher Worry ဟာမနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်ကြားနာပွဲမှာတက်တည်ထွက်ဆိုသွားခဲ့တာပါ Michael Bowman ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် FBI ဒါရိုက်တာ JK ဟောင်း James Comey ကိုသမ္မတထရန့်ယာဒူကဖယ်ရှားပြီးနှစ်လကြာကိုမီကိုရိုင်ကရုရှားရေးတက်တည်ထွက်ဆိုခဲ့ပြီးသတင်းပတ်အတော်ကြာမှာပဲသူ့နေရာကိုစားထိုးမဲ့သူရဲ့သဘောထားနောက်လူသိခံထားမဲ့သူစီကအာမခံချက်တွေရဖို့လွှတ်တော်အမတ်တွေစူးစမ်းနေကြတာပေါ့အထက်လွှတ်တော်တရားရေးကော်မတီကဒန်ဖိုင်းစတိုင်ကအခုလိုပြောပါလေ
The FBI is and must remain
FBI ဟာတရားလွတ်လပ်တဲ့နိုင်ငံရေးဩဇာကင်းတဲ့ဥပဒေစိုးမိုးရေးထိမ့်သိမ်းစောင့်ရှောက်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဆက်ရှိနေရပါမယ်ဒါဟာထိတ်ဆုံးကရှိရမှာဖြစ်ပါတယ
် FBI ကြီးကဲဖြစ်ဆိုပြုခံထားရတဲ့တရားရေးဌာနရှင်းနေအောင်သူဖြစ်သူ Christopher Weil ကတော့သမ္မတအင်ပြူတော်ဘက်ကသစ္စာရှိရမယ်ဆိုပြီးကတိကိုတောင်းခံတာမျိုးမရှိတဲ့အကြောင်းနဲ့တောင်းလာရင်လည်းသူ့အနေနဲ့ဘေးမှာမဟုတ်တဲ့အကြောင်းထွက်ဆိုတော့ပါလေ
I will never allow the
FBI ရဲ့လုပ်ငန်းတာဝန်တွေကိုအမှန်တရားအချက်အလက်ကိုအခြေခံဖို့ဥပဒေနဲ့အညီဖြစ်ဖို့တရားစီရင်ရေးမှာဗန်းမလိုက်ပဲလုတ်ကင်ဖို့ဆိုတာတွေကနေဘလို့အကြောင်းအကြောင်းကြောင့်တွေးဖြီသွားတာမျိုးကျွန်တော်အဖြစ်မခံပါဘူ
း James Comey ကိုယာဒူကဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးသူအနေနဲ့သဘောထားတစ်စုံတရာပြောနိုင်တဲ့အနေအထားမှမရှိဘူးလို့လည်းဝေကပြောပါတယ
်
ရုရှားရေးမှအထူးကောင်စီကတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့လွတ်ဆောင်ချက်တွေကနိုင်ငံရေးအရမကျေနပ်တဲ့သူကိုတမင်ပြစ်ရှာဖို့ဆုံးမလို့ဆွဆွဲတဲ့လုပ်ရမျိုးနဲ့တူနေတယ်ဆိုပြီးသမ္မတဘက်ကပြောဆိုထားပါတယ်ဒါနဲ့ပတ်သက်လို့တော့ Christopher Weil ကသူ့အနေနဲ့တော့ဒီလိုမသတ်မှတ်တဲ့အကြောင်းထွက်ဆိုသွားပါတယ်ရှိခိုးဝဲမှာရုရှားရဲ့ဝင်ရောက်စုပယ်မှုတွေပေါ်ထောင်လိုင်းရေးဖွဲ့ရဲ့ခဲဖြတ်ချက်တွေနဲ့ပတ်သက်လို့သူတန်တရားဖြစ်စရာမရှိတဲ့အကြောင်းလဲဝေးရကထွက်ဆိုသွားပါလေ။သမ္မတဒေါ်နယ်ထရန့်ရဲ့သားကရှိခိုးဝဲမှာထရန့်ရဲ့ပြင်ပဟယ်လိုရီကလင်တန်ကိုထိခိုက်နေနာစီမဲ့အကြောင်းအရာတွေရုရှားဘက်ကဘေးမဲ့ဆိုတာကိုသူလိုလားလားရယူဖို့ကြိုးစားခဲ့တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့အီးမေးလ်တွေထွက်လာပြီးနောက်တည့်မှာပဲ FBI ဒါရိုက်တာယာဒူးအတွက်ကြားနာပွဲကျင်းပတာပါ။တရားရေးဆိုင်ရာကော်မတီကထက်လွှတ်တော်အမတ်Lindsey Graham ကတော့အခုလိုပြောပါလေ
So here's what I want you to tell every politician
If you need my နိုင်ငံရေးသမားတိုင်းကိုကျွန်တော်ပြောချင်တာကတကယ်လို့တခြားအတိုင်းမီတစ်ခုခုကခမည်းရဲ့နိုင်ငံရေးအတိုက်ခံကိုနှိမ်ချထိုးနှက်နိုင်အောင်ကူညီမယ်ဆိုတာမျိုးဖုံးဆက်လာခဲ့ရင်ဘယ်သူမှဆို FBI ကိုအကြောင်းကြားဖို့လိုပါတယ
် Christopher Way ကတော့အခုလိုထွက်ဆိုပါလေ
Any threat or effort
ဘလို့အစိုးရအစင်းလာပဲဖြစ်စေဒါမှမဟုတ်ရင်အစိုးရမဟုတ်တဲ့တခြားသူတူဦးကဖြစ်စေ American ပြည်ထောင်စုရဲ့ရွေးကောက်ပွဲကိုဝင်ပြီးဆွတ်ဖက်ဖို့ရည်ရွယ်လှုပ်ဆောင်တာချင်းချောက်တာအားလုံးကို FBI အနေနဲ့သိကျင်ပါတယ
်ဝေးဟာသမ္မတဟောင်း George W. Bush လက်ထက်ကတရားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဟာလွတ်လပ်ခွင့်အတွက်လှုပ်ရှားနေတဲ့ရပ်ဖွဲ့ဖွဲ့စည်းတွေကတော့ဝေးရဲ့နာမည်ဟာအချင်းသားတွေကိုညှဉ်းပန်းနှိပ်စက်တဲ့နည်းတွေတို့ပြီးလှုပ်ဆောင်ရေးဆောင်ရွက်ခဲ့တဲ့အစိုးရမှတ်တမ်းတွေမှာပါနေတယ်ဆိုပြီးတော့ဝေဖန်ပြောဆိုပါတယ်ဗိုလ်ထုတွေကကြားနာပွဲမှာတော့ဝေးကအချမ်းဖက်သမားလူတန်တရားရှိသူတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးတာမျိုးသူထောက်ခံတယ်လို့ပြောဆိုနေတာတွေနဲ့ပတ်သက်ပြီးခြေပငင်းဆိုတော့ပါတယ်လွှတ်တော်အမတ်တွေအနေနဲ့ဘယ်လိုပဲဆိုးရိမ်မှုတွေရှိရှိဝါရှင်တန်နိုင်ငံရေးမှာရှုပ်ထွေးမှုတွေရှိလာနေတဲ့ကုလိုအချိန်မျိုးမှာ FBI ကြီးကဲကိုခံထားနိုင်ရေးပါတီနဲ့စလုံးကပြင်းပြပြပြဆန္ဒရှိနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အတန်ပေးလို့ရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလတ်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့အစားအသောက်တွေတားရှည်တူလောင်ထားနိုင်အောင်သုံးတဲ့ formulin အကြောင်းသိကြရမယ့်ကြားမရေးကျေးရွာတွေမှာဆင်းရဲမှုကြဆင်းရေးအစီရင်ခံစားကြောင်းဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
တောင်မကြီးကိုလည်းအပီတုံးရစီရင်ပါဘူးနိုင်ငံတိုင်းလူလူမှာပဲတောင်မကြီးနဲ့တက်တဲ့လို့
မွန်ပြည်နယ်ကြိုက်မြို့မြို့နယ်ကပြည်လက်မြေဆက်ရုံကိုကြောင်မီးသွေးလောင်စာ၃နာကန့်ကွက်နေတာနဲ့ပတ်သက်လို့ဒေသခံတို့ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့လူများစားသုံးတဲ့အစားအစာတွေထဲမှာပါနေတဲ့ formulin အကြောင်းကိုပြောပြပေးမှာပါလူသေးတွေကိုမပုတ်တိုးအောင်ထိမ့်သိမ်းရမှသုံးတဲ့ formulin ဆေးကိုမုတ်ဟင်းကခောက်ဆွဲနဲ့ပဲပြားလိုအစားအစာတွေထဲမှာတာရှိခံဆေးအဖြစ်သုံးနေတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ formulin ပါတဲ့အစားအစာတွေကိုစားသုံးမိရင်ဖြစ်လာမဲ့ကျန်းမာရေးဆိုးကျိုးကပါတွေပါလေ။အဲ့ဒီအခြေအနေကိုဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดรามิ้วครับเนี่ยสรุปมีมาနိုင်ငံมาดิไม่จาได้เก่งกันเว้ยวะเนาะดิမျိုးကြီးတချို့มาအများစားတဲ့ဒီမုံဟင်းကားနဲ့ပဲပြတွေထဲမှာလူသေးကောင်းနေမပုတ်အောင်ထဲတဲ့ဒီ formulin C ပါတာကိုစစ်စစ်တွေ့ရှိထားတာကြောင့်အခုလိုဒီအများပုံမှန်စားသုံးတဲ့အစားအစာတွေထဲမှာဒီအန္တရာယ်ရှိတဲ့ formulin ပါနေတဲ့အနေထားကဘလောက်များများဖြစ်နေလဲဆရာကြီး
ဒီ formulin ဆိုတာကကျွန်တော်ဖြာတူနာမည် formaldehyde ပေါ့เนาะဒီ formulin ဟာဒီအများစုကတော့ဟိုတုန်းကဒီတာရှည်ခံပစ္စည်းတွေပေါ့စပြီးတော့ပေါ်လာတာတော့အဲ့တုတ်ဆေးတွေကိုကြာရှည်ခံအောင်အေးဒီမှာတုတ်ထားရင်ကြာကြီးခံတယ်အဲအဲ့လိုမျိုးတွေเนาะဒါကဒီ cosmetic လို့ခေါ်တဲ့ဒီအလှကုန်ပစ္စည်းတွေကြာရှည်ခံအောင်ပကံဆေးတဲ့အရင်စက်ပြာရည်တွေမှာသုံးတာပေါ့เนาะအဲ့ဒီကနေမှနောက်တော့လူတွေကိုမပုံမတိုးအောင်ကျွန်တော်စီမံတာပေါ့နော်ဒီဆေးကြောင်းတွေမှာအလောင်းတွေကိုခွတ်ဆစ်ရမယ်ဆိုရင်ဒီအလောင်းတွေကိုမပုတ်မတူးအောင်ကျွန်တော်ဆိုးအရင်ကစိတ်နဲ့ကန်ခင်းမှာထည့်ထားရတယ်။နောက်ဖုံးကြီးပြန်နေပါလေဆိုလို့ရှိရင်လည်းမပုတ်မတူးအောင်ကျွန်တော်ကပေါင်ကသွေးကြောကြီးတွေဖြတ်ပြီးတော့ formalin တွေကိုခါတဲ့ရေတွေ့ကြီးနဲ့ထိုးသွင်းရတာ။အဲ့လိုကိုခန္ဓာတွေကို formalin တွေဝင်သွားပြီဆိုပြီးကိုခန္ဓာကြီးကတောင်းပြီးတော့ကျွန်တော်မပုတ်မတူးတော့ဘူးပေါ့နော်။အဲ့ဒီဒီလိုတာရှည်ခံတဲ့ပစ္စည်းကိုအစားဆုံးမှာကလိုက်သုံးတာ။ဒီကောင်ကြီးက acid ဆိုတာကျွန်တော်ကပေါ်ပြထားပြီးတာတာရှည်ခံအဆိပ်ဖြစ်စေသောပစ္စည်းများဆိုပြီးတော့ဒီတော့တတ်မှတ်ထားတယ်မှာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိပြန့်နှံ့နေတဲ့အနေအထားရှိလဲဆရာကြီ
းဒီပေပြားတို့စံခေါက်ဆွဲတို့တူဖူးတို့ငချောက်တို့နွားနို့တို့နောက်ကငါပစုံတွေပေါ့ငါပစုံတွေကိုရေရှည်ရေခဲရုံနဲ့မကောက် formalin နဲ့စိတ်ငါပေါ့နော်နောက်သေးသေးတွေကိုလည်းမကြာကြီးမပုတ်သွားအောင်ပြည်ကြီးငါတွေအထူးသဖြင့်အဲ့အဲ့လိုမျိုးနောက်ပဲသွေးပေါ့ပဲသွေးနဲ့ပဲပြားတွေမှာအသုံးများတယ်ခေါက်ဆွဲတွေမှာအသုံးများတယ်ပေါ့နော်အခုတော့ဗမာနိုင်ငံ FDA ကနေဈေးကွက်တရားတွေလိုက်ပြီးတော့စစ်တကာမှာအထူးသဖြင့်တော့ပဲပြားနဲ့တူဘူးတွေနောက်ခုနကပြောတဲ့မဟင်းကားပတ်တွေခေါက်ဆွဲပတ်တွေမှာတွေ့လာတာပေါ့နော်အဓိကကတော့သိရမကောက်ဘူးရက်ကြာကြာခံအောင်သူကထားပြီးတော့သုံးကြတာကို
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစားသုံးတဲ့အစားအစာတွေတွေမှာပေါ့ဆရာနော်တော်တော်များများဒီပြန့်နှံ့ပြီးတော့ပါလာတာကဒီမြန်မာနိုင်ငံကဒီမြို့ကြီးတွေတော်တော်များများမှာဥပမာရန်ကုန်တို့မန္တလေးတို့ဟာဟင်္ဒရာတို့ဒီမြို့ကြီးတွေမှာပါတွေ့နေရတဲ့အနေအထားဖြစ်တဲ့အတွက်ဒီတခြားမြို့နယ်တွေမှာလည်းပေါ့နော်အလားတူဖြစ်နေမယ့်အနေအထားကိုစိုးရင်ရတာဖြစ်တဲ့အတွက်ကြောင့်ဆရာကြီးအခုလိုဒီအစားအသောက်တွေထဲမှာ formalin ဆေးခတ်ထည့်လိုက်တာကြောင့်စားမိတဲ့သူတွေအတွက်ဆရာကြီးဘယ်လိုအန္တရာယ်ဖြစ်စေနိုင်လဲ
အခုဆိုလို့ရှိရင်နိုင်ငံတကာသုတေသနကင်ဆာရောဂါနဲ့ပတ်သက်တဲ့သုတေသနအဖွဲ့ကြီးပေါ့နော်အဲ့ဒီအဖွဲ့ကဒီ formalin တွေကြောင့်ကျွန်တော်ကင်ဆာဖြစ်စေတယ်ဆိုတာကင်ဆာဖြစ်စေသောပစ္စည်းလို့သတ်မှတ်ထားတယ်ဒါစီနိုဂျန်လို့ခေါ်တာပေါ့နော်အဲ့တော့ဒီ formalin ကြောင့်ကျွန်တော်ကလေချောင်းကင်ဆာဖြစ်နိုင်တယ်နှာခေါင်းကင်ဆာဖြစ်နိုင်တယ်သွေးကင်ဆာတွေဖြစ်နိုင်တာဒါကကြာရှည်အဖြစ် effect ပေါ့နော်ခုနကချက်ချင်းကြတော့ဒီအငွေ့ကိုရှူလိုက်ရင်ဒါလည်းဟော်မုန်းထုံးပြမျက်စိတွေမျက်စိရောဝင်မျက်စိဆက်တယ်မျက်စိဖြိုဝင်သွားရင်ကန်းတယ်ဟ formalin ကိုတောက်လိုက်လို့ရှိရင်လူသေးသေးနိုင်တယ်ပေါ့နော်အဲ့တော့နည်းနည်းနည်းနည်းခဏခဏဖြစ်နေဆိုတိုက်နာတာတွေနောက်ကသတိလစ်သွားတာတွေအံ့နာတွေဝမ်းသွားတာတွေနောက်ဆုံးအဆိတ်တောက်တွေဖြစ်ပြီးတော့နောက်ကြောက်ကတဲ့ပျက်စီးနှလုံးတွေပျက်စီးပေါ့နောက်ပြီးရင်အသေးတွေပျက်စီးပြီးတော့သေသွားတဲ့အဖြစ်ဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီအန်ဒီကနေရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီစားသုံးသူတွေအနေနဲ့ဒီခွဲနေတဲ့အနေထားကဘလို့ဘလောက်ထိလွယ်လွယ်ကူကူရှိနိုင်လဲဆရာ
။အဲ့တော့ငားတွေကိုဖော်မလင်နဲ့စိန်ထားတယ်။ဗစုံတွေကိုစိန်ထားတယ်ဆိုတော့ဒါပြိသားတယ်။အဲ့ဒီငားတွေကိုဖိကြည့်ရလို့ရှိရင်မားတယ်ကလက်ကလေးနဲ့ခြိုက်မသွားဘူးပေါ့လေ။မလတ်ဆက်တော့ဘူး။တော့ငားရဲ့အညီနဲ့နေပြောက်သွားတယ်။ဗစုံဆိုတဲ့ဗစုံအညီနဲ့ပြောက်ပြီးဗစုံကနေတန်းနဲ့မာတောင်းတောင်းလေးဖြစ်နေရဆိုတာဖော်မလင်နဲ့ထိထားပြီးပဲ။အဲ့ဒီလိုပဲတူဖူးဆိုတာကကျွန်တော်တို့ရာဘာလိုပျော့ပျော့လေးဖြစ်နေတာ။အဲ့တော့ဘယ်သူရကန်နေတယ်မာပြီးတော့ကြက်ခဲနေရဆိုရင်ဒါက formalin ပိတ်ထားပြီးတော့အချမ်းမြင်သတ်မှတ်လို့ရတယ်ဒီလိုပဲငချောက်တရားအသားရောင်လေးကိုတွေးရောင်လေးနေနေရမယ်အသားလေးမျိုးမျိုးမဲမဲနေရောင်လေးတန်းနေရမှာပေါ့နော်အဲ့လိုပဲငချောက်ရက်ဖြူနေတယ်တောက်နေရဆိုလို့ရှိရင်ဒါက formalin ပိတ်ထားတာပဲဒါတွေကိုကျွန်တော်တို့လူထုကမသိဘဲနဲ့စားသုံးနေကြတာပေါ့အခုဒါကြောင့်ပြဿနာကြီးထွားလာတယ်ကိုချိုးကြချိုးကြစစ်စင်းနဲ့ဆက်ယုံနေရအသားလိုသုံးလိုက်တယ်ချိုးကအိမ်မှာလုတာမဟုတ်ဘဲနဲ့ဆက်ယုံနေရအောင်စားသုံးတာသုံးတဲ့အတွက်ကြောင့်ဒီခေါက်ဆွဲဒီမှာပါလာလာမျိုးတွေမိုဟင်္ဂပတ်တွေမှာပါလာလာမျိုးတွေငါးပစုံတွေမှာပါဆက်ပါလာလာမျိုးတွေရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ပညာပေးမှုအပြင်အရေးယူမှုအပါရောဘာတွေလုပ်နိုင်လဲဆရာ
ဒီလိုမျိုးပစ္စည်းတွေမတုံ့ပြန်ဘူးဆိုတာကို FDA စစ်ဆေးရုံမှာမကဘဲနဲ့ဘယ်လိုတာရှိကံပစ္စည်းတွေကတော့အန္တရာယ်ရှိပါတယ်ဆိုတာမျိုးလူလူနဲ့စားသုံးသူတို့မှစားသုံးကုန်တွေကိုထုတ်လုပ်တဲ့လူတွေကိုအသိပေးရမယ်သတ်မှတ်ထားတဲ့အစိတ်ဖြစ်စေသောဒီတာရှိကံပစ္စည်း preservative တွေရှိတယ်။ဒီစင်းတွေကိုအစိုးရအနေနဲ့ထုတ်ပြန်ပေးရမယ်။အဲ့လိုမျိုးပဲနဲ့ကိုယ်အချင်းချင်းက format တရားဟေးကောင်းတယ်ဟေးအချင်းချင်းပြောပြီးကိုယ်ကသုံးနေကြတာလူလူကဒါတွေကိုအစိတ်တော့ဖင်မှာမသိဘူး။သိလို့ဆိုရင်တော့တို့လည်းထဲမှာမဟုတ်ဘူးပေါ့လေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီ formalin C အစားပေါ့နော်ဒီအစားတော်တွေရေးခံနိုင်အောင်ဘလိုမျိုးဒီသုံးနိုင်တဲ့တခြားနည်းလမ်းတွေဆေးတွေရှိသေးလဲဆရာ
။ဒါကရေငွေ့တွေရှိနေလို့ရှိရင်သမင်းကအစားရေငွေ့ရှိနေရင်တိုးပါလေ။အဲ့တော့သမင်းမတိုးဟင်းမတိုးဖြစ်အောင်ကကျွန်တော်သမင်းကိုထမကြောက်ပေါ့။နေ6လှမ်းလိုက်တယ်ရေငွေ့တွေပျောက်သွားပြီဆိုတော့ဒါတဘာဝနေပဲ။ဒါဒါရှိခံသွားပြီ။ထမကြောက်ဒီတွေထုတ်တာပေါ့နော်။အဲ့လိုက6လှမ်းရတယ်ငါးတွေဆိုလည်းဒီပဲ6လှမ်းပေါ့။စားတွေနေတယ်စားတွေနေတယ်နောက်ခါကျစက်တိုက်တယ်။သူကဒီငါးတွေကိုစက်တိုက်ပြီးလို့ရှိရင်ဒါကတော့ဒါရှိခံတာပေါ့နော်။ဒီမီးနဲ့မြိုက်ပြီးတော့စက်တိုက်တာ။ချို့ကြော်ရရေခဲနဲ့ရိုက်ပြီးတော့ခဲထားလိုက်တာပေါ့။အော်ကြာတမင်းသားတွေတရေသားတွေနိုင်ငံခြားမှာဆိုမိလာပြီးတော့ဒါတွေကိုတစ်နှစ်တစ်ရှည်ခံအောင်ခါတဲ့ဒီကဲကနေမှခဲပလိုက်တယ်။အချို့ကြတော့လေ ultraviolet radiation လို့ခေါ်တာပေါ့နော်ဒီခရီးလုံရောင်ကြီးနဲ့တက်ရောင်ကြီးပုတ်ပုတ်တာ။အချို့ကြတော့လေအချင်းဖောက်တာအခုလက်ဖက်ဆိုလို့ရှိရင်ကျွန်တော်ကအချင်းဖောက်တာပေါ့နော်။ vinegar တွေပေါ့အခုရှာလကာရေလေးတွေပါလေးတွေတွဲပြီးတော့ချုပ်လိုက်ချင်းတနက်လုပ်လိုက်တာပေါ့။တနက်လုပ်လိုက်ချင်းရမယ်ဒါရတာရှည်ခံတယ်။အဲ့လိုနီးတွေနဲ့ကျွန်တော်တို့တာရှည်ခံအောင်လုပ်ကြတော့တဘာဝနီးတွေပေါ့နော်။အချို့က lactic acid ထည့်တာအချို့ကြတော့အဲ့ဒါမှအချို့တော့ဓာတုပစ္စည်းပေါ့ nitrate တွေဒါတွေကဝက်ဥကြောင်းတွေပါမှာအများဆုံးသုံးနေတယ်။နောက် sodium benzoate တွေဒါတွေကလူတွေကိုသိပ်ပြီးတော့ဥပမပေးပဲနဲ့ FDA အသိမှတ်ပြုထားတဲ့ဟိုဒါရှည်ခံပစ္စည်းတွေပေါ့ဒါတွေတောင်မှများများသုံးလို့မရပါရှည်သူ့ရဲ့ဒီ concentration ခေါ်တာပေါ့နော်သူ့ရဲ့ပြည့်နှက်မှုကိုရေနဲ့ဘလောက်ရောထားတဲ့ပုံမှာပူတည်တာပေါ့အချို့ကြတော့လည်း vitamin C တွေရောလိုက်တာပေါ့နော်အဲ့လိုနီးတွေသုံးတာတော့သိချရတာပေါ့နော်လူလူအတွက်အဲခုနမဟုတ်ဘဲနဲ့ဓာတုပစ္စည်းတွေအဲ့ဓာတုပစ္စည်းမှလူလူကိုလိုက်ကိုကဒီဘေးဟာတွေကအန္တရာယ်ရှိမှမသိဘေးဟာတွေကအဆိတ်တောက်ခင်မှမသိအဲ့ဒါကြောင့်သူတို့သုံးနေကြတာအခုတချို့ကျတော့သိလျက်နဲ့ဒီဝိသမလောဘပေါ့ဗျာကုပစ္စည်းရဲ့စစ်စီမှဆိုလို့သမင်းကသမင်းကကိုရောရောထဲတာဒါကြောင့်ကျွန်တော်အရေးယူတဲ့ပိုင်းပေါ့လေ
ဟုတ်ကဲ့ချစ်သူများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးခန္ဓာကိုကြာသာပရင်းညပိုင်းမှာအထစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တာကြာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင
်ဒီမနေ့ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေဖြစ်ဖြစ်ပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စီးရီးယားတိုက်ရိုက်နေတဲ့အစီအစဉ်ကဒီလိုပါရရှင
်။စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ကျေလက်စင်းရဲမှုကြဆင်းရဲနဲ့ပတ်သက်ပြီးကမ္ဘာပံပညာရှင်တစုရေးထားတဲ့စာရန်ကိုဥအောင်ခင်တုံသက်ရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါရရှင
်ရေကောက်တင်ရောက်တဲ့ဥသိဆိုင်အစိုးရတက်လာခြင်းကစပြီးမြမပြည်မှာအပြောင်းအလဲတွေဖြစ်လာတာကိုအနည်းနဲ့အများတွေ့နိုင်ပါတယ်အထူးသဖြင့်မြို့ပြအခြေအနေပြောင်းလဲလာတာဟာတင်ရှားပါလေဒါပေမဲ့ပြောင်းလဲမှုကိုတိသာတင်ရှားစွာမတွေ့မြင်နိုင်တာကတော့ကျေးလက်ဒေသဖြစ်ပါတယ်မြမပြည်သားအများစုကကျေးလက်မှနေထိုင်ကြတာမို့ပြည်သူလူထုအများစုကအစိုးရရဲ့ပြုပြင်အစီအစဉ်မှာအကျုံးမဝင်လို့ဖြစ်နေပါတယ်ဒါလို့မညီမညာဖြစ်နေတာတွေကိုသိတဲ့အတွက်ကျေးလက်စင်းရဲမှုကြဆင်းရေးဟာအစိုးရရဲ့ဦးစားပေးလမ်းစဉ်တစ်ခုဖြစ်လာပါတယ်တိုင်းပြည်စည်းဝါးရေးတိုးတက်ဖွံ့ဖြိုးမှုမှာကျေးလက်ဒေသပါဝင်လာမှသာတပြည်လုံးတိုးတက်မှုရှိတယ်လို့ပြောရပါလိမ့်မယ်။ကျေးလက်စင်းရဲမှုကြဆင်းရေးဟာ NLD အစိုးရရဲ့အဓိကဦးစားပေးလုပ်ငန်းဖြစ်တာမို့ဖြစ်ပေါ်လာတဲ့အသီးအပွင့်ကိုအားလုံးခံစားကြရပါလိမ့်မယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်အုပ်စုဝင်ပညာရှင်တွေဖြစ်ကြတဲ့ Nicholas Wimmin နဲ့အပေါင်းပါ၃ဦးကမနစ်ကစာရဆောင်ထုတ်ထားပါတယ်။ကျေးလက်စင်းရဲမှုညွန်နေအောင်ဘာတွေလုပ်ဖို့လိုတယ်ဆိုတာကိုစသဖြင့်လေ့လာထားတဲ့စာရန်ဖြစ်ပါတယ
်။လေသမားတွေဝင်ငွေတိုးပွားလာအောင်လေယာထုတ်လုပ်မှုများပြားလာဖို့လိုပါတယ်။နောက်တော့ကျေးလက်မှာတကယ်လိုအပ်တဲ့ဝန်ဆောင်လုပ်ငန်းတွေကိုအားကောင်းအောင်လုပ်ဖို့လိုအပ်ပါတယ်။တတိယကတော့လိုအပ်သူတွေလက်ထဲအရင်းအနှီးတွေရောက်သွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။တွေ့ရတဲ့သက်တည်အထောက်အထားနဲ့သက်တည်ခံတွေပြောတာကိုထည့်သွင်းစဉ်းစားပြီး policy ချမယ်ရင်းနှီးမယ်ဆိုရင်ရည်ရွယ်ချက်အောင်မြင်နိုင်ဖွယ်ရှိပါတယ်။စည်းကုံးကလေသမားကြီးဦးဖြူဟာလက်မြေကိုယ်ဧကမှာစဘာဆိုင်ပါတယ်။ဒါပေမဲ့စိုက်ပျိုးရေးစရိတ်ကြီးမာပြီးထွက်လာတဲ့ဆန်စဘာကဈေးကောင်းကောင်းမရတဲ့အတွက်ဝမ်းစာဖူလုံယုံလောက်သာဝင်ငွေရရှိပါတယ်။လေသမားအလုံးဒီပြဿနာနဲ့ကြုံတွေ့နေရပါတယ်။သူတို့လိုလေသမားကိုငွေထုတ်ချေးမဲ့ဘဏ်မရှိဘူးလို့ဦးဖြူကဆိုပါတယ
်။မြမပြည်ရဲ့အလုံးသမားအင်အားတဝက်ကျော်ကျော်ဟာစိုက်ပျိုးရေးလုပ်နေကြသူတွေဖြစ်ပါတယ်။စိုက်ပျိုးရေးမှာအဓိကသီးနှံဟန်ဆန်စပါးဖြစ်ပြီးမြဲအာရှတိုက်မှာအထွက်အနည်းဆုံးဖြစ်နေပါတယ်။စပါးရိတ်သိမ်းချိန်မှာအလေအလွင့်ရှိမှုနဲ့တည်ယူပို့ဆောင်မှုစရိတ်စကားကြောင့်အများအစွန်းရတဲ့လောက်မရနိုင်ပေဖြစ်နေပါတယ်။ဒါကြောင့်မို့စပါးအထွက်ကောင်းတယ်လို့ဆိုတဲ့မြို့ဝကျွန်းပေါ်ဒေသမှာမိုးစပါးတစ်ဟက်တာစိုက်ရင်ဒေါ်လာ140အမြတ်ရနိုင်ပါတယ်။ဒါပေမဲ့ကမ္ဘောဒီးယားမှာဒေါ်လာ340ဗီယက်နမ်ဒေါ်လာ430အမြတ်ရကြပါတယ်အထွက်တိုးပြီးအမြတ်တိုးပွားလာဖို့အတွက်လက်ရှိစိုက်ပျိုးရေးစနစ်ကိုပြုပြင်ပြီးခင်မီအတက်ပညာကိုအသုံးပြုရပါလိမ့်မယ်မျိုးစေ့မှာယဉ်ကျေးမြုံနာဖို့နဲ့လေသမားကိုပညာပေးတဲ့လုပ်ငန်းတွေအများကြီးလုပ်ကင်ရပါလိမ့်မယ
်ဒါပေမဲ့ဦးသိန်းစင်အစိုးရလက်ထက်မှာမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာယဉ်ကျေးမြုံနာမှုနည်းပါးနေပါတယ်တိုင်းပြည်စိုက်ပျိုးရေးထုတ်လုပ်မှုရဲ့တရားဂိုင်းနှုန်းကိုမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာသုံးဖို့ကဘာလုံးမှာတတ်မှတ်ထားပေမဲ့မြန်မာပြည်မှာတော့တတ်မှတ်ချက်ထက်၅ဆပိုပြီးနည်းနေပါတယ်မြန်မာပြည်မှာစပားမျိုးစေ့လိုအပ်ချက်ရဲ့တိရဂိုင်းနှုံးကိုသာဖြည့်ဆည်းနိုင်ပေမဲ့ထိုင်းနဲ့ BNN မှာတော့ယာဂိုင်းနှုံးပြည့်ဖြည့်ဆည်းနိုင်ပါတယ်ဒီလိုလိုချင်သလောက်မရနိုင်ပေဖြစ်နေတာကိုပုဂ္ဂလိကလုပ်ငန်းကဝင်ရောက်ဖြည့်ရှင်းနိုင်အောင်ပြုပြင်ရေးလုပ်ဖို့လိုပါတယ်အလားတူပဲမြေယာပြုပြင်ရေးလုပ်ပြီးလုပ်ပိုင်ခွင့်နဲ့ပိုင်ဆိုင်ခွင့်ကိုအာမခံပေးနိုင်ရင်စိုက်ပျိုးရေးထုတ်လုပ်မှုတိုးပွားလာတာကိုအခြားအာရှနိုင်ငံတွေမှာတွေ့နိုင်ပါတယ်။လေယာပြုပြင်ရေးအောင်မြင်ဖို့လိုအပ်ပါတယ
်။လောလောဆယ်မှာတော့ကျေးလက်လူဦးရေ80ရာခိုင်နှုန်းဟာဘိုးတွင်းရောက်လာရင်အဆက်အသွယ်အကဲခဲရှိလာပါတယ်။ဒါကြောင့်ဈေးကွက်အလုပ်အကိုင်းအခွင့်အလမ်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိတွေ့နိုင်ဖို့အကန့်အသတ်ရှိလာပါတယ်။ကျေးလက်အတိုင်းဝိုင်းမှာလုပ်ပိုင်ခွင့်ရှိလာရင်ဒီလိုအကဲခဲအကြက်တဲကိုကျော်လွှားနိုင်ပါလိမ့်မယ်။တိုင်းနယ်ပြည်နယ်ကိုအသုံးစရိတ်ပေးတာဟာကျေးလက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့လုပ်ငန်းကိုဆောင်ရွက်နိုင်ပါတယ်။ဒေသတိုးတက်ရေးဒေသဆိုင်ရာအဖွဲ့အစည်းတွေလုပ်တာဟာသဘောဝအကျဆုံးဖြစ်ပါတယ်။ ဒေသခံပြည်သူတွေလိုအပ်တာကိုဖြည့်ဆည်းနိုင်မှုအတွက်စီမံကိန်းကိုထိရောက်စွာအကောင်အထည်ဖော်နိုင်မှုလိုပါတယ်။အရေးတကြီးလိုအပ်နေပြီမဲ့ထောက်ပံ့မှုမှာအကန့်အသတ်ရှိနေတာမို့ဦးစားပေးစနစ်ကိုကျင့်သုံးဖို့လိုပါတယ်။ဒီနေရာမှာလှုပ်တင်တာနဲ့မလှုပ်တင်တာကိုသိမြင်နိုင်တဲ့အသိပညာရှိဖို့ကိစ္စဟာအလွန်အရေးကြီးပါတယ်။အိမ်တော်စုလူနေမှုအခြေအနေနဲ့ဆင်းရဲမှုစစ်တမ်းကို2015မှာထုတ်ပြန်ထားပါတယ်။အိမ်တော်စုလူနေမှုအခြေအနေကိုမကြာခဏစစ်တမ်းကောက်ယူနိုင်ရင်ဘယ်သူကဦးစားပေးရမယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းကမ္ဘာ့ပအုပ်စုဝင်ပညာရှင်တွေဖြစ်တဲ့ Nicholas Wimmin နဲ့အပေါင်းပါ3ရဲ့စာရန်းကိုတင်ပြလိုက်ရပါမယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလောကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါလိမ့်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့မောင်နှောခရဲ့အတွင်ကရခိုင်မျိုးနယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်မှာကြောင်မီးသွေးထပ်အားပေးစက်ရုံတည်ဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူနေတယ်ဆိုတာနဲ့မွန်ပြည်နယ်ကြိုက်မြော်မြို့နယ်မှာတည်ဆောက်ထားတဲ့ဗီလက်မြေစက်ရုံ MCL ဟာပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုလိုက်နာမှုအားနည်းနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
စမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအကြမ်းဖက်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုဘူးတီတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကဇွန်လ30ရက်နေ့ကကျင်းပတဲ့လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပြီးဇူလိုင်လ17ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်မောင်တော်ခရိုင်အတွင်းမှာရှိတဲ့ဘူးတီတောင်မောင်တော်နဲ့ရေတိတောင်မြို့နယ်တွေမှာအစိုးရကလုံလောက်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမပေးနိုင်တဲ့အတွက်အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့တည်သက်ခံတိုင်းရင်းသားတွေအနေနဲ့နေစဉ်ဆိုသလိုစိုးရင်ထိတ်လန့်နေကြရတယ်လို့ဦးအောင်သိန်းကပြောပါတယ်။အဆိုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးအောင်မင်းကမောင်တော်ခရိုင်မှာရဲအင်အား300ခန့်အပါအဝင်နေကြာဆောက်တပ်အင်အား2000ကျော်တပ်မတော်တပ်ဖွဲ့ဝင်တချို့နဲ့လုံခြုံရေးဆောင်ရွက်နေတဲ့အတွက်အစိုးကိုမှတ်တမ်းအဖြစ်သားထားတဲ့လို့တင်ပြခဲ့ပေမဲ့အစိုးရှင်ကလွှတ်တော်အဆုံးဖြတ်ကိုတောင်းခံခဲ့တဲ့အတွက်ကန့်ကွက်သူမရှိအတည်ပြုခဲ့တာလည်းဖြစ်ပါတယ်
။ကရင်ပြည်နယ်မှာကြောင်မီးသွေးဓာအပိစက်ရုံတည်ဆောက်မှုနဲ့ပတ်သက်ပြီးဒေသခံတွေလက်မခံနိုင်လို့ကန့်ကွက်လက်မှတ်ကောက်ယူခဲ့ပြီးတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဌာနမှာတင်ပြဖို့အစီအစဉ်နေပါတယ်။စောလ28ရက်နေ့ကစပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်နဲ့ပိုင်းပွဲမြို့နယ်မှာရှိတဲ့ကြောင်မီသွေးလက်စစ်ဓာအပိစက်ရုံတည်ဆောက်ရေးကိုကန့်ကွက်တဲ့အနေနဲ့ကြေးရွာ20ကျော်ကနေစတင်လက်မှတ်ရေးသူစုဆောင်းနေပါတယ်။ဓာပြင်စီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်ကအရက်ဖက်ဖွဲ့စည်း30ကျော်နဲ့တနင်္ဂနွေလုံးရှိအရက်ဖက်ဖွဲ့စည်း134ဖွဲ့ကလည်းကန့်ကွက်ကြောင်းစောလ23ရက်နေ့ကတဘောထားထုတ်ပြန်ခဲ့ပါတယ်။မီဂါဝတ် 1280 ထိထုတ်လုပ်မဲ့လက်စစ်ဓာအပိစက်ရုံကိုတည်ဆောက်ဖို့အခုနှစ်ဧပြီလကကရင်ပြည်နယ်ဆိုရနဲ့ Public Company Limited တို့ကနေအကျိုးဆန္ဒစစ်ဆေးဖို့လုပ်ငန်းတွေနားလည်မှုသဘောတူစာချုပ်လာရေးသွခဲ့ပြီးဖြစ်ပါတယ်
။အစိုးရတက်မတော်နဲ့ကချင်လူလိုက်ရေးတက်မတော် KNY အကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်တနိုင်းမြို့မှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်ចောင်းသားတွေနေရာထိုင်ခင်းအခက်ခဲနဲ့ဘောရာဆောင်မှနေတဲ့ចောင်းသားတွေငွေကြေးမတက်နိုင်တော့ဘဲပညာသင်ခြင်းရရမဲ့အခြေအနေတွေရင်ဆိုင်နေရပါတယ်။ပစ္စည်းတွေကဖြန့်ချထားတဲ့နေရာမှာចောင်းသားတွေစာကြက်ဖို့အခက်ခဲဖြစ်တယ်လို့တစ်ဖက်မှာလည်းဒုက္ခသည်မဖြစ်ခင်ကဘောရာဆောင်တွေမှာထည့်ထားတဲ့ចောင်းသားတွေအတွက်ငွေကြေးဆက်မထောက်ပံ့နိုင်တော့တဲ့အတွက်ចောင်းထွက်ရမယ့်အခြေအနေတွေလည်းရင်ဆိုင်နေရတယ်လို့တနိုင်းရိုမန်ကက်သလစ်အသင်းတော်ကဆရာဖောင်နော့တောင်ကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေသွာလာမှုလဲလုံခြုံမှုမရှိလို့အသွာအလာပြက်လက်နေတဲ့အချိန်မှာကုံစင်းနှုံးတွေတက်နေပြီးခုလိုကြာရှည်တက်နေရင်ဒုက္ခသည်တွေအစားအသောက်လဲပြက်လက်မှုအခက်ခဲဖြစ်နိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုသူတွေကပြောပါတယ် ပြီးခဲ့တဲ့လကတည်းကတိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခသည်ထောင်ချီမှာလက်ရှိတချို့စစ်မြေပြင်နဲ့ဝေးတဲ့ကောင်ရာရွာသားတွေတချို့ကပြန်နေကြပေမဲ့ခူကောင်းဒေသရွှေမော်ပတ်မော်နမ်ဘူးနမ်ခမ်းအင်ခါကာဒေသခံတွေကတော့ခိုလုံနေရစေဖြစ်ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိတ်မြို့နယ်ကာလီမြို့မှာပရမအူဆုံးရှမ်းမြို့သားကွန်မြူနတီကောလိပ်ဖွင့်လှစ်နိုင်ဖို့လာမယ့်ဩဂုတ်လ9ရက်နေ့စီနောက်ဆုံးစားပြီးစက်ရောက်မဲ့သူတွေကိုရှောက်လှခေါ်ယူနေပါတယ်။စက်တင်ဘာလ3ရက်နေ့မှာဖွင့်လှစ်မဲ့အဲ့ဒီကောလိပ်ကိုစက်ရောက်နိုင်ဖို့အရေးချင်းစစ်ဆင်နှန်းတွေကိုလည်းရှောက်ထားသူတွေအတွက်စတင်ပေးနေပါတယ်။ကော်ဆိုင်ပညာရေးဖွဲ့ကဦးစီးဖွေးလက်မဲ့အဲ့ဒီကောလိပ်ဟာလူမှုသိပ္ပံပါရာယစီးပွားရေးစီမံခန့်ခွဲရေးပါရာယနှစ်ခုသာစတင်ပို့ချသွားမှာဖြစ်ပြီး၃နှစ်စီးပူးလေးလာတည်ယူရမှာဖြစ်ပါတယ်။စနစ်သာအတွက်တင်နန်းကာလနှစ်သုံးသတ်မှတ်ပြီးအနေထိုင်စားသောက်နဲ့ကွင်းစင်းလေးလာရေးခီးစိတ်အပါအဝင်တင်နန်းကြီးတတုတ်ဝမ်းသိန်းကိုကြံ့ငွေ၁၀သိန်းကောက်ခံသွားမှာဖြစ်ပါတယ်။စေတမ်းမအောင်ပေမဲ့ဝင်ခွင့်ပြည်စုအောင်မြင်မှာကကောလိပ်တက်ရောက်ခွင့်ရှိတယ်လို့လဲဆရာမနန်းဟူဆိုင်ကပြောပါတယ်။
မွန်ပြည်နယ်မွန်နမြန်တက္ကသိုလ်ကျောင်းသားများတက်မကရဲ့ပထမဆုံးအကြိမ်ရွေးကောက်ပွဲကိုဇူလိုင်လ10ရက်နေ့ကတက္ကသိုလ်ဝင်းအတွင်းရှိတလထော်ခမ်းမမှာကျင်းပခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သူဥက္ကဋ္ဌနေရာမှာယူပဗေဒဒုတိယနှစ်ကျောင်းသူမနှင်းဝေးသူကတက္ကမကဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်။ဒီရွေးကောက်ပွဲမှာအနံ့ရသွားတဲ့သူတွေကဗဟုအလုအမှုဆောင်အစ်စ်ကိုသူတို့စိတ်ကြိုက်ပြန်လဲဖွဲ့စည်းမှာဖြစ်ကြောင်းရွေးကောက်ပွဲဆိုင်ရာတဘာပတိအဖွဲ့ဥက္ကဋ္ဌကိုထက်မြက်မောကပြောပါတယ်မွန်မြန်တက္ကသိုလ်ကျောင်းသားတမကကို2015ခုနှစ်မှာအဖွဲ့ဝင်140ဦးနဲ့စတင်ဖွဲ့စည်းခဲ့ပြီးဖွဲ့စည်းပုံရဲ့မူဝါဒအရတစ်နှစ်တစ်ကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းကိုထက်မြက်မောကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မျိုးမြို့နယ်ကမော်လမြိုင်ဗီလက်မြေစက်ရုံ MCL ဟာတောက်မီးတွေအစားအချားနောင်စာနဲ့လဲပတ်ဖို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံလှုပ်နည်းတွေကိုလိုက်နာမှုလှုပ်ဆောင်ထားမှုအားနည်းနေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ကျောင်းမီးသွေးသုံးလောင်စာနဲ့လဲပတ်နေတဲ့ဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်နေကြစေလို့ဆိုပါတယ်။မီးရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
MDA ပြည်လက်မြေဆောက်ရုံနဲ့ပတ်သက်ပြီးပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာကိုလှဆင်စစ်ဆေးပြီးအထက်ကိုတင်ပြရမယ်လို့မွန်ပြည်နယ်ဆွေရဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါဗျ။
အဓိကကျွန်တော်တို့သူ့ဝန်ကြီးဌာနကတင်ကြတာအရင်သုံးခုနဲ့အားအေးတစ်ခုရှိသေးတယ်။ဒါလည်းပြည်ပြီးအားအေးမတက်စင်ကလာမို့သွားစစ်
ကျွန်လ28ရက်နေ့ကပြည်တော်စုတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းစက်ရုံကိုတွားရောက်စစ်ဆေးပြီးမှတော့စက်ရုံကိုလှဆင်စစ်ဆေးပြီးတော့အစည်းရင်ခံတင်ဖို့ပြည်နယ်အစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ MCA ပြည်လက်မြေစက်ရုံဟာစက်ရုံနဲ့ပတ်သက်ပြီးလူထုတွေကိုတွေ့ဆုံရှင်းလင်းတာအားနည်းတယ်လို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြည်နယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနမှဒုတိယညွှန်ကြားရေးမှူးဦးစိုးနိုင်ကပြောပါတယ်
။ပတ်ဝန်းကျင်ဥပဒေအရတော့ကျွန်တော်အဲ့လိုအကြံပြုရင်တက်ဆိုင်ဌာနရပ်နိုင်ပြီဆိုပါလေ။အဲ့ဆိုတော့တို့ကအဲ့ဒီရရမဲ့ဟာကိုတို့မရပ်ခံတော့တို့ဥပဒေတို့လမ်းကြောင်းတော့ပေါ့။နောက်ဆုံးတစ်ခုဖြစ်လာရင်ကျွန်တော်တို့ကပတ်ဝန်းကျင်ကဏ္ဍတော့ဒီကုမ္ပဏီကိုညွှန်ကြားတယ်ဒီတိုင်းကိုလုပ်ဖို့ဌာနတွေကလည်းဆက်ဆက်ဟောပြီးရတယ်။မလိုက်တာလည်းခင်ဗျာသူကိစ္စသူ
MCL ပြည်လက်မြေစက်ရုံဟာကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့အတွက်ဒေသခံလူတူတွေရဲ့ကောက်ွက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒေသခံတွေအနေနဲ့ကစက်ရုံကိုစကြင်ကောက်ွက်နေတာမဟုတ်ပဲကြောင်မီသွေးအသုံးပြုနေမှုကိုစကြင်ကောက်ွက်နေတာလို့ဒေသခံနိုင်ရွှေဝင်းကအခုလိုပြောပါတယ်
။ကြောင်မီသွေးကိုလည်းမပေးသုံးရစီခြင်းမှာဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကြောင်မီသွေးနဲ့ကောက်ွက်တော့စကြင်နေကြတဲ့အခြေအနေဖြစ်ပါတဲ့သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ကဏ္ဍမြေစက်ရုံကိုလည်းလုံးဝပိတ်ပင်ပါလို့မတောင်းဆိုထားပါဘူ
းစက်ရုံမှာကြောင်မီသွေးစားအချားလောင်စားသုံးပြီးလဲပတ်ပိတ်ဖို့ကိုဒေသခံတွေကစုပေါင်းလက်မှတ်ထိုးပြီးဘီနယ်ဆိုးရဘီနယ်လွတ်တော်အပြင်နိုင်ငံတော်သမ္မတအထိစာတင်ပြတောင်းဆိုထားတယ်လို့ဒေသတွင်းမှာလည်းကြောင်မီသွေးစားခြင်းကကွက်တဲ့လှုပ်ရှားမှုတွေဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်လက်ရှိမှာတော့စက်ရုံအတွက်ကြောင်မီသွေးတန်ချိန်နှစ်သိန်းနီးပါးကိုရေချောင်းကနေတစီတင်သွင်းထားပြီးတနည်းလျင်ပြည်လက်မြေတန်ချိန် 9,000 ထုတ်လုပ်လျက်ရှိနေပါ
ဆက်ပြီးတော့ချင်းမီနယ်တောင်ပိုင်းကံပလက်မြို့နယ်တဘာဝအခြေခံခီးသွွားလုပ်ငန်းလှုပ်ဆောင်မှုရုပ်ရှင်မင်းသားလွင်မိုးပိုင်ဆိုင်နဲ့မုံချောင်းကုမ္ပဏီကမြေအေက1600ကျော်အသုံးပြုခွင့်ပြည်내အစိုးရထံရှောက်ထားမှုပေါ်ချင်းနိုင်ငံရေးပါတီနဲ့ကံပလက်မြို့ခြေစပ်အရပ်ဘက်လူမှုဖွဲ့စည်းတွေလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။ဘာကြောင့်အခုလိုမျိုးကန့်ကွက်ရလဲဆိုတဲ့အကြောင်းစုံကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ပြထားပါရရှင်။
ချင်းပြည်နယ်ကံပလဲမြို့နယ်ကျင်တွဲကျွော်အုပ်စုနယ်မြေတွဲမှာရှိနေတဲ့ဘိုးဘွားဘွားမြေက1600ကျော်ကိုကုမ္ပဏီတစ်ခုရဲ့လက်ထက်လုတ်ပိုင်ခွင့်ပေးဖို့ဆိုရမှာချင်းသမျိုးသားလုံးအတွက်အန္တရာယ်ဖြစ်တယ်လို့ဒေသခံပြည်သူတွေကြိုးထက်ကုမ္ပဏီရဲ့အကျိုးအရာဖြစ်စေနိုင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကသွေးမှုဖွဲ့ဝင်စလိုင်းမျိုးချစ်ကပြောပါတယ
်သူတို့လုတ်တဲ့လုပ်ငန်းအပေါ်မှာသူတို့အကောင့်ထဲပေါ်လာရင်တော်냐လဲကျွန်တော်တို့ဒေသခံတွေဘာမှအကျိုးအမြတ်မရှိဘူးဆိုတော့ကျွန်တော်တို့ကတော့လေ့လာရတယ်ဘိုးဘွားတွေကလည်းထိမ့်သိမ့်ခဲ့တယ်တော်ရင်တို့ဆံလူအများကြီးရှိတယ်ခြေဝါတွေအများကြီးရှိတယ်တောကောင်တွေအများကြီးရှိတယ်တိဟာတွေကိုကျွန်တော်တို့ဟိုတယ်တွေဆောက်ပြီးတော့ခရီးသွားလာရေးဆိုပြီးတော့သူတို့လက်ထဲပေးလိုက်ရင်အကျိုးအမြတ်ရအောင်ရမှာပါဒါပုဂ္ဂလိကအကျိုးအမြတ်ဖြစ်နေပါတယ်
မုံချောင်းကုမ္ပဏီဟာ Chain Village Adventure လို့အမည်ပေးထားတဲ့တဘာဝခရီးသွားလုပ်ငန်းကိုဂျင်းသွေးဒေသမှာပေါ်ဆောင်နိုင်ဖို့ပြည်နယ်ဆိုရထားမှာရှောက်သားခဲ့တာဖြစ်ပြီးဒီခီးသွားလုပ်ငန်းမှာပကညာဦးကနေတစ်စချင်းမြင့်တဲ့တောင်ပိုင်းကံပလက်မင်းသားမသူပီမြို့တွေအထိရဟယင်နဲ့ပြည်ဆွဲမဲ့စီစဉ်တွေလည်းပါဝင်နေပြီးဒေသခံတွေအတွက်အလုတ်ကန်ခွင့်လန်းပေါ်လာမယ်လို့ပြောဆိုနေပေမဲ့ဒေသခံအရက်ဖက်ဖွဲ့အစည်းတွေကအယုံကြည်မရှိဘူးလို့ကံပလက်မြို့အရက်ဖက်ဖွဲ့အစည်းကဆရာရောဂျာကပြောပါတယ
်ချင်းပြည်နယ်မှာကျွန်တော်တို့ပို့ပွားတွေပိုင်းနေနေပြီပါချင်းပြည်နယ်မှာနံပါတ်၁ကမြေလို့မြင်ရင်မရှိပါချင်းဥပဒေကနံပါတ်၂ကကျွန်တော်တို့အလုတ်ကန်ရမယ်ဆိုတာကကျွန်တော်တို့သူတို့ရဲ့လုံငန်းအမျိုးသားကိုခွဲပြေးလိုက်တဲ့အခါမှာသူတို့လူချင်းနဲ့ကျွမ်းကျင်လို့ဆိုတာကျွန်တော်တို့မှမရှိပါဘူ
း။ချင်းမီနယ်ဆိုရဖွဲ့ကတော့ဒေသခံပြည်သူတွေရဲ့သဘောထားတိုင်းဆုံးဖြတ်မယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးစလိုင်းအိုင်ဇက်ခင်ကပြောပါတယ်
ကျွန်တော်တို့ကတော့သူတို့သဘောထားပဲနားထောင်ပါတယ်ချင်းမီနယ်ဆိုရဒီကမ်ပလက်ဒေသခံပြည်သူတို့အတန်ပဲနားထောင်အဲ့ဒီအတိုင်းပဲဆုံးဖြတ်မှာ
ဒေသခံတွေကောက်ွက်နေတဲ့အခြေအနေတွေကြောင့်ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်မှာမဟုတ်ဘူးလို့မုံချောင်းကုမ္ပဏီဘက်ကပြောဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်တောင်မီးသွေးတအားပေးဆက်ယုံတိစောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူပြီးဝန်ကြီးချုပ်ထံတင်ပြဖို့စီစဉ်နေပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုည9နာရီကနေ10နာရီထိအစဆုံးကိုအတန်လွှင့်ချိန်ပြည့်ပြည့်ချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ဒီနေ့နဲ့ဖက်ဒီနေ့ညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမရှင
်ချင်းချနေတဲ့တရုတ်တိုက်ခန့်တချွတ်လှူရှာသူငင်းငယ်နိုဘယ်ဆုရှင်လှူရှာဘူဟာဒီနေ့ပဲအသက်ကင်ဆာရောဂါနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လှူရှာဘူဟာအသက်ကင်ဆာနောက်ဆုံးဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးကျင်းသားတူအဖြစ်ရှင်းနေချနေခဲ့ရတဲ့အချင်းတောင်ကနေဆေးကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံရှင်ပြောင်းဖက်ရှန်ယန်ဒေသကဆေးရုံမှာပဲကွလွန်သွားခဲ့တာပါမကွယ်လွန်ရင်နောက်ဆုံးအချိန်မှာတော့ကျမ်းမာရေးပြည်သူဆက်ချက်မှုပေးခဲ့တဲ့အချိန်နဲ့မိသားစုကအမေရိကန်နိုင်ငံမှာဂျာမနီနိုင်ငံမှာစစ်ကူသားမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်ဆိုရကငင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအချိန်နဲ့လည်းကြုံခဲ့ရပါတယ်လူရှောင်မှုတိစုံမှုတွေနိုင်ငံတကာအသံဝင်းကလည်းတုံ့ပြန်တဲ့အခြေချထွက်ပေါ်လာပါတယ်နော်ဝေးနိုင်ငံနိုဘယ်ကော်မတီဥက္ကဋ္ဌကတော့လူရှောင်မှုအချိန်မတိုင်ခွင့်လွန်ခဲ့တဲ့အပေါ်တရုတ်နိုင်ငံမှာအခြေချတာဝန်ရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းလူရှောင်မှုခွင့်လွန်ခဲ့ရတာတရုတ်နိုင်ငံအတွက်သာမကကဘာကြီးအတွက်ပါကြီးမားတဲ့ဆိုရှယ်မီဒီယာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ပြင်သစ်သမ္မတအီမနျူအယ်မာခရွန်နဲ့ဂျန်ဖက်ဝါရာတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲခဲ့တဲ့ရာပြည့်ထိမ့်မှတ်နဲ့တူဘာစီဒီပြင်သစ်နိုင်ငံတော်အားလာရဲ့နေ့အခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်မှာရောက်ရှိနေပါတယ်ဒီကနေ့ခီးစဉ်အတွင်းမှာတော့ပြင်သစ်သမ္မတမာခရွန်နဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်စစ်ပဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကရာနပိုလီယံဘိုနာပက်ရဲ့အုပ်ကူကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်သမ္မတထရန့်ရဲ့ခီးစဉ်အတွင်းရုရှားရေးအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကဆက်လက်လွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ
ကြတာပရင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်မှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါလေရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြမနေ့ပိုင်းအစီအစဉ်တွေကိုတော့ line to meter 3240.49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.